ချာကင်းကဖြစ်ပွားခဲ့တဲ့ရခိုင်မိတ်တီလာနဲ့အုတ်ကံပဋိပက္ခတွေမှာရက်တပ်ဖွဲ့လုပ်ရင်ကရင်ညံပြင်းတဲ့အတွက်ပဋိပက္ခကျေပြန့်လာပြီးမထိန်နိုင်မသိမ့်နိုင်ဖြစ်ရတယ်လို့ဝေဖန်ကြပါတယ်။လေဗရောင်းတောင်ဆန္ဒပြပွဲကိုဖြိုခွဲဖို့ကြိုးပမ်းရမှာမီးဆုံးပြူပါတဲ့ဓာတ်ငွေဘုံသုံးတဲ့အတွက်တန်ဃာတွေပါမီးလောင်ကုန်တဲ့အဖြစ်ဆိုးဟာရက်တပ်ဖွဲ့ကိုနာမည်ပြစ်စီပါတယ်။ဒါကြောင့်တန်ဃာတွေကိုရက်တပ်ဖွဲ့ကတောင်းပန်တဲ့ကတော်ဝဲကြီးကျင်းပပြီးအပတ်ဆယ်ဖို့ကြိုးစားတာတွေ့ရပါတယ်။လူရင်းအားအထောက်အကူပစ္စည်းတက်ကြွမှုနဲ့ဤပညာချိုးတဲ့နေတယ်လို့ရဲအဖွဲ့ဘက်ကဆင်ခြင်ပေးပါတယ်။ရဲဝင်တန်း 9,000 ကျော်သာရှိတာမို့နောက်ထပ် 4,000 ကျော်လူတယ်လို့ဆိုပါတယ်။လူဦးရေ 1,000 မှာရဲသား3ယောက်ထိုင်းနိုင်ငံမှာရှိပြီးမလေးရှားမှာ4ယောက်စင်ကာပူမှာ8ယောက်ရှိပါတယ်။မြန်မာပြည်မှာလူဦးရေ 1,000 မှာရဲသား1ယောက်သာရှိပါတယ်။မြန်မာရဲတပ်ဖွဲ့ဟာဝါအရင်ဆုံးတပ်ဖွဲ့ဖြစ်ပါတယ်။အင်္ဂလိပ်ကိုလိုနီခေတ်မှာရဲတပ်ဖွဲ့ကိုပလိတ်အဖွဲ့လို့ခေါ်ပြီး1861မှာတည်ထောင်တာဖြစ်လို့နှစ်ပေါင်း150ကျော်တည်တန်းရှိတဲ့တပ်ဖွဲ့ဖြစ်ပါတယ်။နောက်တော့စစ်ပလိတ်ယထာပလိတ်ကိုတိုးချဲ့ဖွဲ့စည်းပြီးအာဏာစက်ထိရောက်အောင်ကြိုးပမ်းပါတယ်
။ကိုလိုနီခေတ်မြန်မာပြည်ရဲ့ပထမဆုံးဖွဲ့စည်းပုံအခြေခံဥပဒေကို1923မှာပြဋ္ဌာန်းတဲ့အခါအာဂရီလိုက်စားတဲ့ပလိတ်တွေကိုအလုပ်ဖြုတ်ဖြစ်ပါတယ်။ဒါပေမဲ့မှုကင်းများလာလို့မနိုင်မနှင်းဖြစ်လာတဲ့အခါဖြုတ်ပစ်တဲ့ပလိတ်ကိုပြန်ခန့်ရတဲ့အဖြစ်ကိုရောက်သွားပါတယ်။ဒါကြောင့်မို့ပလိတ်အဖွဲ့တန့်ရှင်းအောင်လုပ်တဲ့ကိုလိုနီခေတ်စီမံချက်ဟာမအောင်မြင်တာထင်ရှားပါတယ်1920လောက်ကစပြီးအလုတ်သမားရေးနဲ့အမျိုးသားရေးအုံကြွမှုတွေကိုပလိတ်နဲ့စစ်တပ်ပူးပေါင်းပြီးနင်းနင်းလေးရှိပါတယ်ဒီအထက်မှာဆရာဆန်လေသမားတပုံဟာအထင်ရှားဆုံးဖြစ်ပါတယ်နိုင်ငံရေးနဲ့ပတ်သက်တာတွေကိုကင်တွယ်ဖို့အတွက်ပလိတ်ထောက်လှမ်းရေးဌာနကို19ရာစုနှစ်နောက်ပိုင်းမှာဖွဲ့စည်းပြီးနိုင်ငံရေးလုပ်သူကိုစောင့်ကြည့်ပါတယ်လွတ်လပ်ရေးရတော့ပလိတ်အဖွဲ့ဟာရဲအဖွဲ့ဖြစ်သွားပါတယ
်ဝင်းကြီးရုပ်ဦးနုခေါင်းဆောင်တဲ့ပါလီမန်ဒီမိုကရေစီအစိုးရခေတ်14နှစ်မှာတရားဥပဒေစိုးမိုးရေးနဲ့တိုင်းပြည်တည်ငြိမ်အေးချမ်းရေးအတွက်ရဲအဖွဲ့နဲ့ UNP ခေါ်ပြည်ထောင်စုစစ်ရဲအဖွဲ့ကိုအဓိကအသုံးပြုပါတယ်။ဒါပေမဲ့လွတ်လပ်ရေးနဲ့အတူပေါက်ဖွားလာတဲ့လက်နက်ကင်ပုံကာမှုကိုနှိမ်နင်းတဲ့နေရာမှာအရတားဒီမိုကရေစီအစိုးရဟာစစ်တပ်ကိုအားကိုးရပါတယ်။ရဲတပ်ဖွဲ့နဲ့စစ်တပ်ဟာတရားလွတ်လပ်စွာတည်ရှိတဲ့လက်နက်ကင်အဖွဲ့အစည်းတွေဖြစ်ပါတယ်။ရဲတပ်ဖွဲ့ဟာတရားစီရင်ရေးဌာနနဲ့ပူးတွဲလုပ်ကိုင်ရတာမို့အထိုက်အလျောက်လွတ်လပ်စွာလုပ်ကိုင်နိုင်ပုံရပါတယ်။1962စစ်အာဏာသိမ်းချိန်ကစပြီးရဲအဖွဲ့ဟာစစ်တပ်လက်အောက်ခံဖြစ်သွားပြီးပြည်သူရဲတပ်ဖွဲ့အမည်နဲ့ရပ်တည်ပါတယ်ရဲအဖွဲ့မတက်နိုင်တဲ့အလုပ်ကိုစစ်တပ်ကဝင်လုပ်တဲ့ခေတ်ဖြစ်ပါတယ
်မဆလခေတ်ပြည်သူရဲတပ်ဖွဲ့ကိုနာမည်ဖြတ်သူဟာလုံဒိန်းတပ်ဖွဲ့ဖြစ်ပါတယ်ចောင်းသားနဲ့ပြည်သူအောင်ကြွမှုတွေကိုလုံဒိန်းအဖွဲ့နဲ့အရင်ဆုံးနှိမ်နှင်းလေးရှိပါတယ်လုံဒိန်းမနိုင်တဲ့အခါမှာစစ်တပ်ပါဝင်လာတာဖြစ်လို့လုံဒိန်းနဲ့စစ်တပ်ဟာအကြမ်းဖက်ပြီးဖိနှိပ်ညှဉ်းပန်းတဲ့တပ်ဖွဲ့တွေဖြစ်လာပါတယ်1988မှာစစ်အစိုးရတက်လာတဲ့အခါနာမည်ပြက်တဲ့ပြည်သူရဲတပ်ဖွဲ့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့လို့နာမည်ပြောင်းလိုက်ပြန်ပါတယ်။ဒါပေမဲ့စစ်အစိုးရရဲ့ဖိနှိပ်ရေးတပ်ဖွဲ့အဖြစ်အသုံးခံနေရပြီးအဂတိလိုက်စားမှုများလွန်းလာမှုပြည်သူယုံကြည်လေးစားမှုမရတဲ့အဖွဲ့အစည်းဖြစ်ပါတယ်။စစ်အစိုးရလက်ထက်မှာရဲတပ်ဖွဲ့နဲ့တရားစီရင်ရေးဌာနဝေစားများစားလုပ်ပြီးကိုကြိုးစည်းပွားအတွက်လုပ်ကင်ကြပုံတွေဟာအထင်ရှားဆုံးသောအဂတိလိုက်စားမှုတွေဖြစ်လာပါတယ်။
2009ကမွေးရစေးမောင်ကိုတူကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးတရားခံအတွက်ရှင်းနေရှာပေးပုံနောက်တော့တရားခံရှင်းနေကတရားသူကြီးအစိုးရရှင်းနေနဲ့ရဲတပ်ဖွဲ့အကြားဂျားပွဲစားလုပ်ပေးပုံစတာတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုအာရှလူ့အခွင့်အရေးဌာနက2010မှာတင်ပြပါတယ်တရားဥပဒေလုံထုံးလုံနည်းကိုလိုသလိုသုံးပြီးရဲတပ်ဖွဲ့နဲ့တရားရုံစီးပွားရှာတဲ့တာရကဖြစ်ပါတယ်ဦးသိန်းစိန်အစိုးရတက်လာပြီးမှထုတ်ဝေတဲ့2017ရဲတပ်ဖွဲ့နှစ်ပတ်လည်မှတ်တမ်းမှာကျောသားရင်သားမခွဲခြားပဲဥပဒေအတိုင်းတိကျမှန်ကန်စွာရပ်တည်မယ်လို့ဆိုပါတယ်။ဒီနှစ်လည်မှတ်တမ်းမှာပဲထူးခြားမှုခင်ဖော်ထုတ်မှုများဆိုပြီး2006မှာဖြစ်ပွားခဲ့တဲ့ရွှေပြည်သာသုံးလုံးပြန်လူသားမှုကိုခရီးစဉ်တွင်းကြအသေးစိတ်ဖော်ပြထားပါတယ်။ဒါပေမဲ့2008မှာဖြစ်ပွားတဲ့တက္ကသိုလ်ရိပ်သာလန်စိမ့်လက်ကန္တာက9လုံးပြန်လူသားဓမြတိုက်မှုကိုတော့ထင်ချန်ထားပါတယ်။အတန်တိတ်တလတ်နဲ့ပြစ်သွားလို့ကြံရှိတဲ့ကြီးစံကွန်တွေမှာကပ္ပစတစိမ့်ပါတယ်လို့သိရပါတယ်။စစ်မှုထမ်းပါဝင်တဲ့မှုခင်းအများအပြားရှိပေမဲ့ရဲတပ်ဖွဲ့ဟာအရေးယူဆောင်ရွက်နိုင်ခြင်းမရှိသေးတာတွေ့ရပါတယ်။ဒါကြောင့်စစ်အစိုးရရဲ့ဖိနှိပ်ရေးကရိယာဘဝကပြည်သူလူထုကိုကာကွယ်စောင့်ရှောက်တဲ့အဖွဲ့အစည်းအဖြစ်ဘယ်လိုအသွင်ပြောင်းမှလဲဆိုတာစောင့်ကြည့်ဖို့သာရှိပါတော့တယ်။